CUE American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မများသတင်းအောင်ပါရှင်။ American သမ္မတအဖြစ်ဖြစ်လာမယ့် Joe Biden နိုင်ငံညာရေးဝန်ကြီးဖြစ်၍ချဲ့ထားတဲ့ Anthony Blinken ကနိုင်ငံရဲ့ချားမှာတည်ရှိပြီးသားဖြစ်တဲ့ American နိုင်ငံရဲ့ခေါင်းဆောင်မှုပြန်လည်တည်ဆောက်သွားမယ်သူ့ရဲ့မျှော်မှန်းချက်အစီအစဉ်ကိုနှိမ်ချမှုနဲ့ယုံကြည်မှုအပေါ်မှာအခြေခံပြီးတည်ဆောက်သွားမယ်လို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။ VOA သတင်းတောက် Cindy Singh သတင်းပေးပို့ထားပါတယ်ရှင်။ဒုတိယနိုင်ငံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူအန်ထိုနီဘလင်ကန်ကိုနိုင်ငံရေးဝန်ကြီးအဖြစ်ခန့်အပ်ဖို့အထက်လွှတ်တော်နိုင်ငံရေးရာကော်မတီမှကြားနာစစ်ဆေးမှုကိုအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်။အဲဒီကြားနာပွဲမှာဘလင်ကန်ကနိုင်ငံရဲ့ချားမှာအမေရိကန်နိုင်ငံရဲ့ဥဆောင်မှုအပေါ်ထားရှိတဲ့သူ့ရဲ့အမြင်ကိုပြောကြားခဲ့ပါတယ်
။ Humility because we have a great deal of work to do at home.
နေချာစစ်ဆန်အားပါမယ်ကျွန်တော်တို့ကပြပဥဆောင်မှုအခမ်းကဏ္ဍကိုမြင့်တင်နိုင်ဖို့ပြည်ထောင်စုလုပ်ဆရာတွေအများကြီးရှိနေပါတယ်ဒါပေမဲ့ကျွန်တော်တို့လုပ်သမျှအားလုံးကိုယုံကြည်မှုအပြည့်နဲ့လုပ်မှာပါကဗိုင်းကောင်းကျိုးအတွက်တခြားနိုင်ငံတွေကိုစုစည်းပြီးတော့ဥဆောင်နိုင်ဖို့အရေးချင်းတွေအမေရိကန်နိုင်ငံမှာရှိနေပါသေးတယ
်တမရာထရန့်ကိုထောက်ခံသူတွေအမေရိကန်လွှတ်တော်အတွင်းဝင်ရောက်စီးနင်းမှုတွေဖြစ်ခဲ့တာကိုရည်ညွှန်းခဲ့ပြီးတဲ့နောက်ဒီမိုကရက်အထက်လွှတ်တော်အမတ်ဘော့ဒ်မန်နန်ဒက်စ်ကပြည်တွင်းမှာဒီမိုကရေစီကိုလေးစားလိုက်နာမှုကပြည်ပမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ဆက်ဆက်နေတယ်လို့ပြောပါတယ
် This attack on the very foundation of our democracy delivered
ဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဖြစ်တဲ့လွှတ်တော်ကိုတိုက်ခိုက်ခံရတဲ့အတွက်တရိပ်ပေးလိုက်တဲ့အချက်ကတော့ပြည်ပမှာအာဏာလက်တံဆန့်နိုင်မှုကပြည်တွင်းဒီမိုကရေစီခိုင်မာအကောင်မှုနဲ့ခွဲခြားလို့မရအောင်ဆက်ဆက်နေတယ်ဆိုတာပါပဲ
နိုင်ငံသားကြီးမူဝါဒနဲ့ပတ်သက်လို့တော့ဘလင်ကန်ရဲ့အမြင်ကသမ္မတထရမ့်အစိုးရအဖွဲ့နဲ့တချို့အချက်တွေမှာတူညီမှုရှိပါတယ်
။ I also believe that President Trump was right in
သမ္မတထရမ့်ကတရုတ်ကိုတင်းတင်းမပါကင်တွေတာမှန်တယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ကနအတော်များများမှာသူလုတ်ပုံကင်ပြီးလို့ကျွန်တော်သိသဘောမတွေ့တော့ပြီ။အခြေခံမူဝါဒဖြစ်တော့သူလုတ်တာမှန်ပါတယ်။ဒါကကျွန်တော်ရဲ့နိုင်ငံသားကြီးမူဝါဒကိုမှန်တယ်အထောက်ကူပေးတယ်လို့ထင်ပါတယ်။
Republican အထက်လွှတ်တော်အမတ် Ron Johnson ကတော့
President Trump opened everybody's eyes
ပြည်နိုင်ငံရဲ့စိုးရတဲ့အကျဉ်းစီးပွားကိုအားလုံးမြင်အောင်သမ္မတ Trump ကလုံနိုင်ခဲ့တယ်လို့သူထင်မြင်ကြောင်းပြောပါတယ် Republican နဲ့ Democrat လွှတ်တော်အမတ်တွေရဲ့ခြေခြေမြင့်မြင့်ရှိပြီးတော့ဝေဖန်ထိုးနှက်တဲ့လေတံမပါတဲ့ဒီကြားနာမှုကိုနိုင်ငံရေးလှိလာသူတွေကကြိုဆိုကြပါတယ်ဒီအပေါ်မှာ American တိုးတက်ဖွံ့ဖြိုးရေး Center က Brian Katulis က
I think there's a desire for a return to a more normal
ဒီချာနာပွဲမှာနိုင်ငံကြီးမူဝါဒနဲ့ပတ်သက်ပြီးလူရုံးလုံစင်အခြေအနေဆွေးနွေးတဲ့ပုံစံကိုပြန်ပြီးလိုလားလာကြတယ်လို့ကျွန်တော်ယူဆပါတယ်။အထူးသဖြင့်အရင်ကသမ္မတထရမ့်အစိုးရဒါမှမဟုတ်သမ္မတအိုဘားမားဆိုရလက်ထက်ကလွှတ်တော်တွေနဲ့အသေးစိတ်မတိုင်ပင်ဘူးဆိုတဲ့စိတ်ထားလိုမျိုးမရှိတော့သလိုပါပဲ။နိုင်ငံကြီးမူဝါဒနဲ့ပတ်သက်ပြီးတိုက်ပွဲဆွေးနွေးမှုတွေလုပ်ဖို့တကယ်ပဲကြိုးပမ်းအားထုတ်လာခဲ့ကြပါတယ်။
ဒုတိယနိုင်ငံရေးဝန်ကြီးဟောင်းတူအနေနဲ့ဘလင်ကန်မှာနိုင်ငံသားရေးရာအတွေ့အကြုံရှိတာကိုအထက်လွှတ်တော်အမတ်အတော်များများကသဘောတူကြပုံပေါ်ပါတယ်။ဒီမိုကရေစီကိုကာကွယ်သူများဖောင်ဒေးရှင်းအဖွဲ့ကလှိလာသုံးသပ်သူ Bradley Bowman ညာလည်းတသဘောထားရရှိပါတယ
်။ Anthony Blinken is a in my view
ကျွန်တော်အမြင်ကတော့ဘလင်ကန်ဟာတွေ့ကြုံရှိပြီးဆွမ်းဆောင်ရှိတဲ့သူတစ်ယောက်ပါ။ကျွန်တော်ရင်ဆိုင်နေရတဲ့ဖိဆက်ရတော်တော်များနဲ့ပတ်သက်လို့သူ့မှာနည်းနည်းနဲ့အသိအမြင်အများကြီးရှိပါတယ်။ဒီပါတီစလုံးကအချိန်ဆိုင်မဲ့သူ့ကိုဒီဗျူခံမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်
။အီရန်တရုတ်ရုရှားနဲ့မြောက်ကိုရီးယားအရေးတွေအပါအဝင်အမေရိကန်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကစောင့်ကြည့်နေတာကြောင့်ဘလင်ကန်ကိုနိုင်ငံရေးဝန်ကြီးအဖြစ်ဒီဗျူခံအရေးကိုအထက်လွှတ်တော်အနေနဲ့အလင်းအမြင်လှုပ်ဆောင်နိုင်လိမ့်မယ်လို့အထက်လွှတ်တော်အမတ်အတော်များများကခန့်မှန်းနေကြပါတယ်။ကျွန်မများသတင်းအောင်ပါရှင်။